မြန်မာနိုင်ငံမှာလက်ထက်ထင်များခြင်းဆိုင်ရာဥပဒေနဲ့ဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေတို့ဟာအခြေခံအခွင့်အရေးကိုချိုးဖောက်မှုဖြစ်လို့လက်မှတ်မရေးထိုးဖို့တမနာဦးသိန်းစင်ကို HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကဒီကနေ့ပဲတိုက်တွန်းသွားပါတယ်။မျိုးဆောင်ဥပဒေ၄ခုရဲ့ကနှစ်ခုဖြစ်တဲ့တလင်တမများစနစ်ကျင့်သုံးရေးမူကြမ်းနဲ့ဘာသာကူးပြောင်းမှုဆိုင်ရာဥပဒေမူကြမ်းတို့ကိုတော့လွှတ်တော်နေရက်ကအခုလ20ရင်းနေ့ကအတည်ပြုခဲ့ပြီးတာဖြစ်ပါတယ်။အဲဒီဥပဒေတွေဟာကိုယ်ဝေယဘာသာကိုအခြေခံပြီးတော့ခွဲခြားမှုပြုလုပ်ရာရောက်တဲ့နိုင်ငံတကာမှအကောက်အွယ်ပေးထားတဲ့တတိပုဂ္ဂလလွတ်လပ်ခွင့်နဲ့ဘာသာရေးဆိုင်ရာလွတ်လပ်ခွင့်တွေကိုချိုးဖောက်ရာရောက်တယ်လို့ HRW ကပြောပါတယ်။အဲဒီဥပဒေမူကြမ်းနှစ်ခုကိုခွင့်ပြုပေးလိုက်တာဟာလွှတ်တော်အနေနဲ့အခြေခံလူ့အခွင့်အရေးကိုမျက်ကွယ်ပြုပြီးတော့မြန်မာနိုင်ငံမှာရှိထားတဲ့လူ့အတိုင်းအဝိုင်းအချင်းချင်းကြားတင်းမာနေတဲ့ဆက်ဆံရေးကိုမီးထိုးပေးတယ်လို့ဖြစ်စေတဲ့မြန်မာနိုင်ငံအတွက်အရေးကြီးလာတဲ့ရွေးကောက်ပွဲမတိုင်ခင်အတင်းဆောင်မခံတဲ့အသွင်ကူးပြောင်းမှုအခြေအနေကိုထိန်းချုပ်မှုဖြစ်တယ်လို့ HRW ရဲ့အာဆဒေတာဆိုင်ရာဒုညွှန်ကြားရေးမှူး Phil Robinson ကပြောပါရယ်။နိုဝင်ဘာရွေးကောက်ပွဲနဲ့နီးကပ်လာနေတဲ့အချိန်မှာလူ့အခွင့်အရေးစံနှုန်းတွေနဲ့မကိုက်ညီတဲ့ဥပဒေတွေကိုပွင့်လင်းမြင်သာမှုမရှိဘဲနဲ့လွှတ်တော်ကအတည်ပြုရာကြောင့်မြန်မာနိုင်ငံကဥပဒေပြုသူတွေအနေနဲ့ဒီမိုကရေစီနဲ့အခွင့်အရေးလေးစားမှုအပေါ်မှာဘလောက်အလေးနဲ့ရှိလဲဆိုတာမေးခွန်းထုတ်စရာဖြစ်လာတယ်လို့ Phil Robinson ကဆိုပါတယ်။မြန်မာနိုင်ငံကိုအဓိကထောက်ပံ့ပေးနေတဲ့ဂျပန်ဥရောပသမဂ္ဂဗြိတိန်နဲ့အမေရိကန်ပြည်အောင်စုတို့အနေနဲ့အဲ့ဒီဥပဒေတွေကိုလူသိရှင်ကြားရှုတ်ချပြီးတော့ချက်ချင်းပယ်ဖျက်ဖို့တောင်းဆိုသင့်တယ်လို့လည်း Mr. Robinson ကပြောပါတယ်ရှင်။